ပြည်သူ့ကိုယ်စားလှယ်ကအစိုးရဖွဲ့ပြီးပြည်သူ့စံတာကိုပို့ထုတ်နိုင်ဖို့ရွေးကောက်ပွဲကျင်းပတာဟာပုံမှန်လျော်ရွလို့စဉ်ဖြစ်ပါတယ်။ဒါပေမဲ့မြန်မာရွေးကောက်ပွဲကတော့အစိုးရဖွဲ့ဖို့ကျင်းပတာမဟုတ်ပါဘူး။ရွေးကောက်ပွဲနိုင်တဲ့ပြည်သူ့ကိုယ်စားလှယ်နဲ့စစ်တပ်ကိုယ်စားလှယ်ကသမရရွေးနိုင်အောင်ကျင်းပတာဖြစ်ပါတယ်။လွတ်တော်ကရွေးကောက်တင်မြှောက်တဲ့သမရဟာသူလိုချင်တဲ့လူကိုရွေးပြီးအစိုးရဖွဲ့ပါတယ်။ဒါကြောင့်အစိုးရအဖွဲ့မှပြည်သူ့ကိုယ်စားလှယ်ပါဝင်စရာမလိုပါဘူး။ဒီလိုတချမ်းပဲစနစ်ကိုကဘာကလက်ခံတာကြောင့်2008အခြေခံဥပဒေကိုမပြင်ပေးရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲကိုနိုင်ငံခြားအဖွဲ့အစည်းအတော်များများကစိတ်ဝင်စားကြပါတယ်။ Princeton တက္ကသိုလ်ပညာရှင်ကိုဦးက Elections and Political Transition in Myanmar ဆိုတဲ့စာတမ်းကို February ကထုတ်ဝေပါတယ်။ထိ ंच ုပ်ပြီးအတွင်ကူးပြောင်းတာဖြစ်လို့ရွေးကောက်ပွဲကော်မရှင်နဲ့လုံခြုံရေးတာဝန်ခံတွေအဓိကအခန်းကပါဝင်တယ်လို့ဆိုပါတယ်။ဆေးဥစုအနောင်ရတဲ့2010ရွေးကောက်ပွဲကိုလုံးဆက်အဖြစ်မြင်ပြီးဆေးဥစုအတွက်အရေးမကြီးတဲ့2012ရွေးကောက်ပွဲကိုတော့တရားမျှတတဲ့ဆောင်ရွက်ချက်အဖြစ်မြင်ပါတယ်။ဒီလာမယ့်ရွေးကောက်ပွဲမှာအမှားအယွင်းများမယ်လို့ကမ္မတ်ပါတယ
်။ Princeton တက္ကသိုလ်နဲ့မရှိမနော်လန်ဒန်အခြေစိုက် Chatham House နိုင်ငံတကာလေးလာရေးဌာနကရွေးကောက်ပွဲအလားအလာသုံးသပ်ပါတယ်။အခြေခံဥပဒေမပြောင်းနိုင်မှုအပြည့်အခတ်မရက်ဆဲနိုင်မှုနဲ့အုပ်စုအပြိုင်မှုတွေကြားကကျင်းပမဲ့ရွေးကောက်ပွဲဖြစ်လို့အရေးကြီးပေမဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်တော့အလံဝေးနေသေးတယ်လို့ဆိုပါတယ်။ EPLA ရောက်တော့ Brussels မြို့အခြေစိုက် International Crisis Group ICG ကအစီရင်ခံစာထုတ်ပြန်ပြီးရွေးကောက်ပွဲကော်မရှင်ရဲ့ချုပ်ရင်းချက်ကိုထောက်ပြပါတယ်။ NLD ကိုထောက်ခံကြမှာမို့ပြည်ခိုင်ပြိုးကြီးဆိုးဖို့အလားအလာနေတော့ပေမဲ့စေအုပ်စုကထောက်ခံသူသာသမရအစိုးရကိုဖွဲ့စည်းနိုင်မယ်လို့ဆိုပါတယ်။လွတ်တော်ကိုယ်စားလှယ်အများဆုံးရတဲ့ပါတီကအစိုးရမဖွဲ့နိုင်ပေ။စေအုပ်စုလူလားသူကအစိုးရဖွဲ့တဲ့ရွေးကောက်ပွဲစနစ်နဲ့တင်မြှောက်တဲ့အစိုးရကိုယုံကြည်ဖို့ခက်ခဲလိမ့်မယ်လို့ ICG ကသုံးသပ်ပါတယ
်။ရွေးကောက်ပွဲကာလမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုနဲ့သတင်းမီဒီယာလွတ်လပ်မှုအရေးကြီးပုံကို Article 19အဖွဲ့ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့စာတမ်းထုတ်ထားပါတယ်။ပါတီနဲ့ကိုယ်စားလှယ်ရေးအကြောင်းပြည်သူတွေသိရှိအောင်တင်ပြဖို့မီဒီယာမှာတာဝန်ရှိတယ်လို့ဆိုပါတယ်။အခုလာရောက်တော့ Seattle အခြေစိုက် NBR အာရှသုတေသနဌာနကမြမရွေးကောက်ပွဲစောင့်ကြည့်ရေးစာတမ်းကိုထုတ်ဝေပါတယ်စစ်ဘိုလ်လူတွဲဥဆောင်တဲ့ရွေးကောက်ပွဲကော်မရှင်ကိုပြည်သူလူထုကအယုံကြည်မရှိဘူးလို့ဆိုပါတယ်မင်းစန္ဒရှင်တန်း30ကျော်စရင်အကြီးအကျယ်မှန်းယွင်းနေတာကိုမင်းစန္ဒရှင်ကိုယ်တိုင်လာပြင်ဖို့ပြတ်တန်းထားတာဟာစင်ရသားတွေလုံနိုင်ဖို့ခက်ခဲတယ်လို့ဆိုပါတယ်
နယ်သာလန်နိုင်ငံအခြေစိုက် Transnational Institute TNI ကတော့ဒိုင်ယန်နာနိုင်ငံရေးနဲ့ရွေးကောက်ပွဲအကြောင်းမကြာမီကစာတမ်းထုတ်ထားပါတယ်။ဒိုင်ယန်နာပါတီတွေဟာကိုယ်စားလှယ်နေရာအတော်များများအနိုင်ရလိမ့်မယ်လို့မျှော်လင့်ရပေမဲ့ပြည်တော်စုနဲ့ပြည်နယ်လွတ်တော်ကိုပြောင်းလဲနိုင်လောက်တဲ့အင်အားရှိမှာမဟုတ်ဘူးလို့သုံးသပ်ပါတယ်။အာဏာပိုင်တွေဟာလူညုံရေးအကြောင်းပြပြီးချေလည်နိုင်တာကိုထောက်ပြထားပါတယ်။မဲပေးသူ51ရာခိုင်နှုန်းရှိတဲ့မဲဆန္ဒနယ်မြေသားလျင်တရားဝင်တာကြောင့်51ရာခိုင်နှုန်းကျော်တာနဲ့ပြည်ခိုင်ဖြိုးနိုင်အောင်လူညုံရေးအကြောင်းပြပြီးမဲဆန္ဒပေးပွဲကိုချုပ်ချယ်ကန့်သတ်လာနိုင်တယ်လို့ဆိုပါတယ်။မူဝါဒကိုအချိန်မကန်ပဲပိုးကိုရေးနဲ့လူမျိုးရေးကိုကြည့်ပြီးမဲဆန္ဒပေးကြလိမ့်မယ်လို့ TNI အဖွဲ့ကသုံးသပ်ထားပါတယ
်။လမ်းမဲ့ရွေးကောက်ပွဲရဲ့အဓိကပြဿနာကမဲဆန္ဒရှင်စရဲမှာအပြစ်အနာအဆာတွေများနေတာဖြစ်ပါတယ်။ဒါလို့မဖြစ်ရအောင် International Foundation for Electoral SystemIFES အဖွဲ့ကအမေရိကန်အကူအညီယူပြီးရွေးကောက်ပွဲကော်မရှင်ကိုလွန်ခဲ့တဲ့နှစ်ကစပြီးကူညီခဲ့ပါတယ်။မြို့နယ်330ကမဲဆင်းကိုကွန်ပျူတာမှာတွင်းပြီးရေရှည်သုံးနိုင်အောင်စီစဉ်ပါတယ်။ဒါပေမဲ့တစ်နှစ်ကျော်ကြာတဲ့အခါမဲဆင်းဟာ30ရာခိုင်နှုန်းသာမှန်နိုင်မယ်လို့ကော်မရှင်ကပြောတဲ့အတွက်မကြေမနက်ဖြစ်ကုန်ကြပါတယ်။ရွေးကောက်ပွဲကိုယုံကြည်အောင်လုပ်ဖို့ကော်မရှင်မှာတာဝန်ရှိတယ်လို့ကာတာစင်တာအစီရင်ခံစာမှာသုံးသပ်ထားပါတယ်။မဲဆင်းမှိုင်းနေပြီနဲ့မဲယုံတာဝန်ခံကခွင့်ပြုရင်မဲပေးနိုင်တယ်လို့မဲဆန္ဒရှင်80ရာခိုင်နှုန်းဟာရွေးကောက်ပွဲကော်မရှင်လက်ထက်ရောက်နေတယ်လို့ဖြစ်နေပါတယ်။မဲပေးခွင့်မရရင်စူးစူးပူပူဖြစ်လာနိုင်တာဟာစိုးရင်စရာဖြစ်ပါတယ်။မဲပေးခွင့်မရှိသူမဲဆင်းနဲ့ပါလာရင်ပယ်ထုတ်နိုင်ပြီးမဲပေးခွင့်ရှိသူမဲဆင်းနဲ့မပါရင်ဖြစ်ဆွဲဖို့ကော်မရှင်အဖွဲ့ကွဲတွေကဆောင်ရွက်ရမယ်လို့ကော်မရှင် website မှာဖော်ပြထားပါတယ်။မိုင်းရင်းနဲ့မဲဆင်းနဲ့ကျင်းပမယ့်ရွေးကောက်ပွဲမှာမဲယုံအဖွဲ့ဝင်ကအဆုံးဖြတ်ပေးရမယ့်နေရာတွေများနေတာဟာချုံရင်းကျက်အဖြစ်ထောက်ပြကြပါတယ်ခင်ဗျာ။